ူးခြားတယ်လို့ပြောရမလားပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ကနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့ထိတ်တန့်ရဲအရာရှိကြီးတွေကိုခေါ်ယူပြီးလမ်းညွှန်အမှားစကားပြောကြားပါတယ်အဲ့ဒါလိုလမ်းညွှန်ချက်ပေးရမှာရဲတပ်ဖွဲ့ရဲ့တာဝန်တွေကိုပြောဆိုရှင်းလင်းပြခဲ့တဲ့အပြင်ပြည်သူတွေလုံလုံချုံချုံနေနိုင်အောင်ရက်ရွာတည်ငြိမ်အေးချမ်းသာရာရေးအတွက်လှုပ်ဆောင်နေတယ်လို့ပြည်သူတွေမြင်လာအောင်ကြိုးစားပေးပါလို့ပြောရင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းပါတယ်ဒေါက်ဆန်းစုကြည်ပြောခဲ့တဲ့အထဲမှာအရေးကြီးဆုံးတစ်ချက်ကတော့ရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ကိုတစ္ဆာစောက်သိခြင်းဖြင့်ကိုယ်တာဝန်ကိုကြေပြွန်ကြစေလိုတဲ့အချက်ပါပါတယ်ရဲတပ်ဖွဲ့အနေနဲ့အစိုးရကိုတစ္ဆာခံကြဖို့ဒေါက်ဆန်းစုကြည်ပြောဆိုရတဲ့အခြေအနေရောက်အောင်ဒီကနေ့ရဲတပ်ဖွဲ့ဘာတွေလှုပ်ဆောင်နေသလဲရဲတပ်ဖွဲ့အနေနဲ့ကိုယ့်ကိုယ်ကိုပြုပြင်ပြောင်းလဲပြီးတကယ်ပဲပြည်သူလူထုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတာဝန်ယူနိုင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်လာနိုင်မလားဆိုတာစိတ်ဝင်စားဖို့ကောင်းနေပါတယ်ခုဒီပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှားကြားချက်ထဲမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတစ်ချိန်နှစ်ချိန်မကပြောဆိုတာတွေ့ရပါတယ်။အခြေအနေအရရဲတပ်ဖွဲ့ဝင်အတော်များများရခိုင်ပြည်နယ်ကိုပို့ထားရတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှရဲတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုတွေလည်းရှိနေတဲ့အကြောင်းဒါကြောင့်ကြံရစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်တွေကိုလည်းပံပိုးတာဝန်ယူပေးမယ်ဖြစ်တဲ့အကြောင်းစသဖြင့်ပြောဆိုခဲ့ပါတယ်။တကယ်လဲရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဟာစိုးရိမ်စရာကောင်းနေပါတယ်။ရခိုင်တိုင်းဒေသဝန်ကြီးအဆင့်ရှိသူတယောက်ရဲ့ပြောဆိုချက်အရရခိုင်ပြည်နယ်မှာအေးလက်နက်ကင်တွေလှုပ်ရှားနေတဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့ရွာတွေတင်မကပြည်နယ်မြို့တော်စစ်တွေမှာတော့အစိုးရရဲ့အုပ်ချုပ်ရေးရန်နေရာထိရောက်မှုမရှိတော့ဘူးလို့ဆိုပါတယ်။မြို့ကန်တွေဆိုရင်ဝန်ကြီးချုပ်လာရင်ထပြန်တာမျိုးလုပ်လို့ရှိပြီးရဲတပ်ဖွဲ့ဝင်တွေဆိုရင်လေသူတို့သက်ဆိုင်ရာစခန်းနဲ့နေအိမ်တွေအပြင်ဘက်ကိုထွက်တာနှဲလာပြီးစိုက်ကားသမားတွေကိုဈေးဝယ်ခိုင်းတဲ့အဆင့်ထိရောက်နေတယ်လို့ဆိုပါရတယ်။မြို့မှာပစ္စည်းတစ်ခုခုပျောက်တာပြဿနာတစ်ခုခုပေါ်တာဆိုရင်ရဲတပ်ဖွဲ့ကိုသွားတိုင်တာထက်လူမိုက်ဂိုင်းဝင်တွေကိုပျော်ပြီးပြဿနာဖြေရှင်းတဲ့ delay ထွန်းကားလာတယ်လို့လည်းဆိုပါရတယ်။ဝင်ကြီးကိုယ်တိုင်ရောက်သွားတဲ့တရားမဝင်ဖဲဝိုင်းတစ်ခုမှာငွေကြေးသိန်းတောင်းချီလောင်းကြီးထက်ကစားကြသလိုပစ္စတိုတနက်ကိုစီကင်ဆောင်ထားကြတာကိုတောင်မြင်တဲ့အကြောင်းပြောပြပါရယ်သူအဆိုရရခိုင်ပြည်နယ်မြောက်ပိုင်းမှာတရားဥပဒေစိုးမိုးမှုမရှိလုံခြုံရေးအာမခံချက်မရှိအစိုးရရန်တရားအလုံမလုံနိုင်တော့ဘူးလို့ဆိုလိုတာပ
ါတကယ်တော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကိုအဓိကတာဝန်ယူထားသူကတပ်မတော်ဖြစ်ပြီးတရားဥပဒေစိုးမိုးအောင်လုပ်ရမှာကရဲတပ်ဖွဲ့ရဲ့တာဝန်ပါဘယ်လိုအကြောင်းမျိုးကြောင့်ပေါ်ပေါက်လာသည်ဖြစ်စေလက်နက်ကင်တိုက်ခိုက်မှုတွေကိုနိုင်နိုင်နင်းနင်းကင်တွယ်ဖြေရှင်းရမှာတပ်မတော်ရဲ့တာဝန်ဖြစ်ပြီးပြည်သူတွေကြားတရားဥပဒေစိုးမိုးအောင်ဆောင်ရွက်ပေးရမှာကရဲတပ်ဖွဲ့ရဲ့တာဝန်ဖြစ်ပါတယ်ပြောရရင်ရခိုင်ပြည်နယ်မှာတပ်မတော်ကရောရဲတပ်ဖွဲ့ကပါသူတို့ယူထားရတဲ့တာဝန်ကိုကြည်ကြည်ပြင်းပြထမ်းဆောင်နိုင်ခြင်းမရှိသေးတာတွေ့ရရမယ်ဖြစ်ပါတယ်ဒါနဲ့ပတ်သက်ရင်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရခိုင်ပြည်နယ်မအောင်မြို့နယ်ကိုခီးစဉ်တစ်ခုတွားရောက်ခဲ့ပြီးသူမရောက်ခင်နိုင်ပိုင်းလိုမှာမိုင်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ရတာကတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့သူတို့တာဝန်သူတို့ကြေပြော်ထမ်းဆောင်နိုင်ခြင်းမရှိသေးဘူးဆိုတာပြသတဲ့လက္ခဏာတစ်ခုလည်းဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ပြောတဲ့လမ်းညွှန်အမှားစကားထဲမှာမူရစ်ဆေးဝါးပြဿနာလည်းပါပါတယ်။မူရစ်ဆေးဝါးပြဿနာမှာနှစ်ပိုင်းရှိပါတယ်။တပိုင်းကတော့ပြည်တွင်းမှာအမြောက်များထုတ်လုပ်ပြီးအိမ်နီးချင်းနဲ့နိုင်ငံတကာကိုပို့နေတာပါ။အခုနောက်ပိုင်းတင်းချီတန်းချီပမာဏရှိတဲ့ Ephedrine စိတ်ကြွမူရစ်ဆေးပြားတွေဖမ်းမိတာပိုင်ရှင်မဲ့တွေ့တာတွေများလာပါတယ်။စိတ်ကြွဆေးပြားထောင်ချီတောင်းချီဖမ်းဆီးရမိမှုဆိုတာမျိုးဟာထူးဆန်းတဲ့သတင်းတွေတည်းမပါတော့ပါဘူး။ရက်တက်ဖွဲ့ဟာပမာဏကြီးမားတဲ့မူရစ်ဆေးဝါးကုန်ကူးမှုတွေကိုကာကွယ်တားဆီးနှိမ်နင်းနိုင်ခြင်းမရှိသေးပါဘူး။နောက်တစ်ခုကတော့တည်သူတွေကြားမူရည်စေဝါရောင်းဝယ်ဖောက်ကားသုံးဆွဲနေကြတဲ့ကိစ္စပါဒီပြဿနာလဲဆယ်စုနှစ်တွေနဲ့ချီကြာမြင့်နေတဲ့ပြဿနာဖြစ်ပြီးဒီကနေ့အချိန်ထိကင်တွယ်ဖြေရှင်းနိုင်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်အပါအဝင်မန်နိုင်ကြီး၃ရက်ကတာဝန်ရှိသူတွေနဲ့တည်သူလူထုတွေ့ဆုံပွဲမှာဒေသခံတယောက်ကမနှက်ပိုင်းကောက်လို့ရတဲ့မူရည်ဆေးဝါးသုံးဆွဲသူတွေစွန့်ပစ်ထားတဲ့ဆေးထိုးအပ်အဟောင်းတွေကိုပလတ်စတစ်ဘုံတစ်ဘုံနဲ့ထည့်လာပြီးပြောဆိုတိုင်တန်းခဲ့ပါတယ်။ဒီလိုပြဿနာမျိုးနိုင်ငံအနှံ့ရှိနေမှာဖြစ်ပြီးအဓိကရဲတပ်ဖွဲ့ရဲ့ပြဿနာလို့အများကရှုမြင်ကြပါတယ်။ဒါကိုတတ်သိထူနိုင်တဲ့အဖြစ်အပျက်တစ်ခုပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပျက်ခဲ့ပါသေးတယ်။အဲ့ဒါကတော့လာရှိုးမှာရဲတပ်ဖွဲ့ဝင်၃ယောက်က ဒေသခံတယောက်ရဲ့အင်ကိုဝင်မူရည်စည်းဝါးရှိတဲ့ဆိုပြီးရှာဖွေဘာမှမတွေ့တော့အင်ရှင်ကိုဖမ်းခေါ်သွားပြီးလမ်းရောက်တော့အင်ရှင်ရဲ့ဇနီးကိုဖုန်းလန်းဆက်ငွေ15သိန်းနဲ့လာရွေးဖို့ပြောဆိုတဲ့ကိစ္စပါဒေသခံရဲ့ဇနီးကရဲတပ်ဖွဲ့စီဖုန်းဆက်ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးတော့မှပြစ်မှုကျူးလွန်တဲ့ရဲတပ်ဖွဲ့ဝင်3ယောက်ကိုဖမ်းဆီးမိခဲ့ပါတယ်ဒီနေရာမှာရဲတပ်ဖွဲ့ဝင်တချို့ဟာမူရည်စည်းကိုတားဆီးကာကွယ်နှိမ်နင်းဖို့နေနေတတမူရည်စည်းကိုအကြောင်းပြပြီးလူတွေကိုဒုက္ခပေးအဲ့ဒီထက်မကသေးပဲပြန်ပေးဆွဲငွေတောင်းနဲ့ပြစ်မှုကျူးလွန်တာကိုတွေ့လိုက်ကြရလို့ပါပဲရဲတပ်ဖွဲ့နဲ့ပတ်သက်ရင်လက်ရှိပြောစမှတ်ဖြစ်နေတာကနေပြည်တော်ကမတရားပြုကျင့်ခံရတဲ့ဗစ်တိုးရီးယားကလေးငယ်လေးရဲ့အမှုဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့နိုင်ငံမှာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်သမ္မတကိုယ်တိုင်ရဲတပ်ဖွဲ့ကိုညွှန်ကြားထားတာပါ။လက်ရှိရဲတပ်ဖွဲ့ကနေဒီအမှုကင်တွယ်နေပုံကိုကြည့်ရင်နိုင်ငံတော်ရဲ့အမြင့်ဆုံးခေါင်းဆောင်သမ္မတကိုယ်တော်မလေးမခန့်ပြုနေသလားမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါကြောင့်လေဒေါအောင်ဆန်းစုကြည်ကရဲတပ်ဖွဲ့အနေနဲ့ရွေးကောက်ခံအစိုးရကိုတစ္ဆာခံဖို့ပြောဆိုနေရတာဖြစ်နိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိခြေဟာ2008ဖွဲ့စည်းပုံအတီးဖြစ်နေစေဖြစ်ပြီးဖွဲ့စည်းပုံအရရဲတပ်ဖွဲ့ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးရဲ့လက်အောက်မှာရှိနေပါသေးတယ်။တပ်မတော်ခေါင်းဆောင်တွေကလည်းသူတို့နိုင်ငံရေးရည်မှန်းချက်နဲ့သူတို့အစိုးရလက်အောက်မှာမဟုတ်ပဲသီးခြားရပ်တည်နေတဲ့အနေအထားမှာရှိနေပါသေးတယ်။ဒီလိုခြေနေအောက်မှာရဲတပ်ဖွဲ့ကိုအစိုးရအဖွဲ့အောက်မှာထားပြီးပြည်သူလူထုကိုတကယ်လုံခြုံမှုပေးနိုင်တဲ့ပြည်သူလူထုယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရေးကိစ္စတပ်မတော်စစ်ကောင်ဆောင်တွေစိတ်ဝင်စားအောင်မဲ့ပုံမပေါ်သေးပါဘူး။ဒါကြောင့်သိမကြသေးခင်ကာလအတော်အတွင်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပြီးအစိုးရကိုတစ္ဆာဆောင်တည်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုစွမ်းစမ်းတမန်ဆောင်ရွက်တဲ့ပြည်သူလူထုကယုံကြည်ကိုးစားရတဲ့ရဲတပ်ဖွဲ့အနေအထားမျိုးရောက်လာလိမ့်မယ်ဆိုပြီးမျှော်လင့်လို့မရနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ်